မင်္ဂလာညချမ်းပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်တော်စုအတွေ့ပြည်တော်စုအရေးလို့ပြောရပါလိမ့်မယ်အခုဒီကနေ့ဖေဖော်ဝါရီလ12ရက်နေ့ဟာမြမလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းနာခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြည်တော်စုတရက်ပေါ်ထွန်းရေးပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်82နှစ်မြောက်ခဲ့ပြီမဲ့တိုင်းနာဖွဲ့စည်းတွေဟာဒီဒန်းလူရေးနဲ့ကိုပိုင်ပြည်ထောင်စုနေအတွက်တောင်းဆိုလှုပ်ရှားနေရသေးပါပင်လုံစိတ်သက်ကိုရင်းပြုလို့ဒုတိယပင်လုံညီလာခံဆုပြီးတော့လက်ရှိအစိုးရကလည်းဖရယ်ပြည်တော်စုတရက်ဆောင်ရေးအတွက်ကြိုးပမ်းနေရသေးပါတိုင်းသားတွေလူလားနေကြတဲ့ပြည်အောင်စုတိဆောက်ရေးအတွက်ဘလို့အခက်အခဲတွေရှိနေလဲဖြစ်နိုင်ကြည်အလားအလာကောင်းတွေတော့ရှိရလားကျွန်တော်တို့ဒဲလီလိုက်စီစဉ်မှာအခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်2ဦးရှိပါတယ်တူကတော့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်မြမရေးလီလာသူဆိုင်ဆရာနိုင်ငံရေးနဲ့ပတ်သက်လို့ဆရာရေးနေတဲ့သူဦးဖြစ်ပါတယ်နောက်တူကတော့ဒေါက်တာနိုင်အောင်ဖြစ်ပါတယ်ဒေါက်တာနိုင်အောင်ကတော့ဒီ EBSTF ဥက္ကဋ္ဌဟောင်းသူဖြစ်ပါတယ်လက်ရှိမြမရေးကိုလေလာတုံးတန်တူတူလည်းဖြစ်ပါလေနှစ်ဦးစလုံးဒီ line ပေါ်ကိုရောက်နေပါလေခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ချင်ပါလေခင်ဗျာကိုနိုင်အောင်ကြားပါလားခင်ဗျာ Hello
ဟုတ်ကြားပါလေ
ဟုတ်ကဲ့
ကြားပါလေ
အဒေါက်တာနိုင်အောင်အနေနဲ့ခုနကပြောမယ်ဆိုလို့ရှိရင်နေဆက်တစ်လျှောက်မှာ EBSTF တာဝန်ယူတဲ့ကာလတစ်လျှောက်လုံးမှာပြောမယ်ဆိုရင်ဒီ Federal ပြည်အောင်စု Federal ဖွဲ့စည်းပုံကိစ္စတွေနဲ့ပတ်သက်လို့တိုင်းသားတွေနဲ့နီးနီးစပ်စပ်အလုပ်လုပ်ကြနေတယ်ခုနပြောလို့ DAB လို့ဟာမျိုးမှာလည်းတာဝန်ကြီးကြီးတွေယူခဲ့မှုရယ်ဆိုတော့ဒီတပ်ပေါင်းစုတွေမှာလည်းယူခဲ့မှုရယ်ဆိုတော့ကျွန်တော်တို့မေးချင်တာကကိုယ်နဲ့ဒေါက်တာနိုင်အောင်တို့တွေ့ကြုံရသည်မြမအစိုးရဆက်ဆက်ကပြောနေတဲ့ပြည်အောင်စုဆိုတဲ့သဘောထားနဲ့တိုင်းသားတွေရဲ့မှာရှိနေတဲ့ပြည်အောင်စုဆိုတဲ့သဘောထားဘာတွေများအဓိကကိုယ်လက်ချက်တည်ရှိပါလဲခင်ဗျာ
ဟုတ်ကျွန်တော်တို့ဒီလေ့လာရသလောက်နဲ့ကျွန်တော်တို့ကိုယ်တိုင်သဘောတူတဲ့ကိစ္စကဘာလဲဆိုတော့တိုင်းသားတွေအများစုကဒီ Federal ဆိုတဲ့မူရင်းအဓိပ္ပာယ်ဖြစ်တဲ့ဒီ Come Together ပေါ့နော်အတူတကွလာတယ်အတူတကွပြည်အောင်စုကိုတည်ဆောက်တယ်ဆိုတော့အဲ့ဒီသဘောထားကိုပူရှိအဲ့ဒါအကြောင်းမလို့သူတို့ပင်လုံဆိုတဲ့ကိစ္စကိုခဏခဏပြောနေတာဆိုလိုတာကဘာလဲဆိုတော့တိုင်းသားတွေရှိနေတဲ့ပြည်နယ်တွေအားလုံးကမူလအချုပ်အခြာအာဏာကိုပိုင်တယ်ပြီးတော့မှဘိုးကိုပြောင်းရွှေ့တစ်ခုလုံးနဲ့ဆိုင်နေဘိုးကိုအာဏာဘလောက်ခွဲဝေပေးမယ်ဆိုတော့အဲ့ဒီဘက်ကနေကြီးတဲ့ဥစ္စာကမူရင်းစိတ်ဖြစ်နေတယ်အခုကျွန်တော်တို့ဒီမှာဖြစ်နေတာကဘာလဲဆိုဘိုးကနေပြတိုင်းသားတွေကိုဘလောက်ယူမာလဲဆိုတာပြန်ခွဲပြီးတဲ့ပုံစံဖြစ်နေတော့အဲ့ဒါကိုကချင်းကပ်မှုအမြင်ပေါ့နော်အဲ့ဒါခံယူကိစ္စကွာဟချက်ရှိရလို့ကျွန်တော်တို့သုံးသပ်မိပါတယ်တွေးလာမိပါတယ်နောက်တစ်ခုကဘာလဲဆိုတော့ယုံကြည်မှုကိစ္စအဲ့ဒီ48လွတ်လပ်ရေးရလောက်တဲ့ကနေပြီးတော့ဖြစ်လာတဲ့တပြေးပြေးနဲ့လာစနစ်ဂရီပေးပြီးတော့တပြေးပြေးနဲ့ပြက်လာတဲ့ကိစ္စတွေကတိုင်းသားတွေမှာတန်လျက်ကြီးမှုတွေများလာတယ်နော်အဲ့တော့ဘာဖြစ်လာလဲဆိုတော့ဥမာကျွန်တော်တို့မဘာသားတို့ဘာလို့လာဘာလဲလူမျိုးပြောင်းမှာပါညာလို့ဆိုနေတယ်တိုင်းသားတွေက160လောက်ရှိတယ်သူတို့ကနီးပေါင်းစုံနဲ့လူမျိုးပြောင်းအောင်လုပ်နေရလို့ခံစားနေရကြပြီဆိုတော့အဲ့ဒီယုံကြည်မှုကိစ္စအဲ့တော့ပြောမယ်ဆိုလို့ရှိရင်အဓိကတော့ခံယူမှုကိစ္စရဲ့ယုံကြည်မှုကိစ္စရဲ့အဓိကပြဿနာလို့ဖြစ်ပါလေ
ဟုတ်ကဲ့တစ်သက်တည်းအခုလက်ရှိ NLD အစိုးရအနေနဲ့ခုနကဒေါက်တာနေအောင်ပြောသွားလို့တိုင်းသားတွေရဲ့ခံစားချက်ကိုတကယ်ပဲနားလည်လို့ယူဆပါလား
မယူဆဘူးခင်ဗ
ျဟုတ်ကဲ့အဲ့တော့လက်ရှိ NLD အစိုးရရဲ့အခုလှုပ်ရှားနေတဲ့ပင်လုံညီလာခံနဲ့ပတ်သက်လို့သူတို့ရဲ့သဘောထားသူတို့ရဲ့ချင်းကပ်မှုနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
ကျွန်တော်မြင်တာတော့သူတို့ကဟိုတိုင်းသားတွေကလက်နက်ကင်ဒေါ်လာရင်းလောက်တာလဲကြာပြီပေါ့နော်။နောက်ပြည်သူတွေလည်းဟိုနှီးပေါင်းစုံနဲ့ဒုက္ခရောက်နေကြတယ်ကြာပြီဆိုတဲ့အခါကျတော့ဒီဆေးဆက်ဆွေးနွေးညီနိုင်အဖြေရှာမယ်ဆိုတဲ့ကိစ္စကိုတကယ်ပဲသူတို့ထုတ်ချင်ကြတယ်။ထုတ်ချင်ကြတော့အဲ့ဒီကိစ္စကိုပြောဖို့အတွက်စကားပြောပြီးတော့မှအဖြေရအောင်လုပ်မယ်ဆိုပြီးစ조사ရပါလေ။အဲ့တော့တကယ်ပြောရင်အဖြစ်ခက်ရဲ့ဆေးလောက်တာကောဒီဒါန်လောက်တာကောဆိုတာကကျွန်တော်တို့တိုင်းသားတွေအားလုံးဟာလာကျွန်တော်ကုလသမဂ္ဂတွေမှာတောက်လျှောက်ဒီသုံးမဆိုင်ဆွေးနွေးပွဲဆိုတာတောင်းဆိုလာကြတာ။နောက်အဲ့အတွက်လည်းပြင်ဆင်ခဲ့ကြတာလေပေါ့နော်။ဆိုတော့တကယ်လည်းအခုသွားမယ်ဆိုတဲ့အခါကျတော့ဒီဗာလဲထပ်ပြီးတော့မှဟိုဗာလဲခွဲခြားခံရသလိုမျိုးပေါ့နော်။ဆိုတော့အဲ့လိုမျိုးတွေဖြစ်တာလေ။နောက်ပြရားပေးခံရတာမျိုးတွေနောက်ပြီးတော့မှဒီလက်နက်ကင်ဒေါ်လာရေးလုံနေတာကိုလာတောင်းကျမ်းသူဆိုပြီးတော့မှနှိမ်ချတာဒီနော်ပြောနေရင်းနဲ့ကိုပဲယုံကြည်မှုတိဆောက်တာကိုမရောက်ပဲနဲ့အဲ့ယုံကြည်မှုကိုပြပြစေနိုင်တဲ့တန်ဖျားတွေကိုပူပွားစေနိုင်တဲ့ကိစ္စမျိုးတွေပူဖြစ်လာတာမျိုးတွေနောက်ပြီးတော့မှဟိုညီနိုင်မယ်ဆိုတဲ့ကိစ္စမျိုးပေါ်မှာခွဲတော့ကွင်းဆိုတဲ့ကိစ္စမျိုးတွေကတူတကူတဲတော့တတ်မဆိုတဲ့ကိစ္စမျိုးတွေကိုအတင်းကျပ်ဖိအားပေးလို့ခံစားနေရတယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါလေးတွေကိုအဲ့သူတို့ရဲ့ရင်ထဲကိုဝင်ခံစားနိုင်ပြီးတော့အကြည့်မယ်ဆိုရင်အဖြေကကျွန်တော်ရှာလွတ်တွေ့နိုင်ပါတယ်ထင်ပါတယ
်ဟုတ်ကဲ့အခုမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖွဲ့စည်းပုံအပြင်ကိုရွက်ောက်ပွဲမှာလည်းခရီးကိုယ်ပြူထားပါတယ်အဓိကတော့ Federal ပြည်အောင်စုစစ်စစ်ကိုကူစားပြုနိုင်တဲ့ဖွဲ့စည်းပုံပေါ့အဲ့တော့အခုသူတို့ပြင်ရေးအတွက်သူတို့အချက်တွေထုတ်ထားတာရှိပါတယ်ခင်ဗျာ NLD ကနေပြီး40လား50လားမသိအဲ့တော့ဒီဟာတွေကတော့တကယ်တမ်းတိုင်းသားတွေရဲ့သဘောထားကိုထင်ရှားနိုင်ပါမလား
က ကျွန်တော်မြင်တာကတော့လေဟိုကိုကရေးတယ်ဆိုတာတဲ့ကိုကပြောတယ်ဆိုတာတဲ့ကိုကဥဆောင်ရင်လည်းဥဆောင်မှာဒါပေမဲ့သူတို့ရဲ့အတန်မပါပဲနဲ့ဘာမှမဆုံးပြတ်တဲ့လို့ထင်တယ်ဒါကြောင့်မလို့ပြည်လုံးကြီးလာကမှာဆိုလို့ရှိရင်တိုင်းပါလက်နက်ခိုင်ဖွဲ့အဆုံးမပါသေးဘူးနောက်ဘာပဲလုပ်လို့နော်အတူဟိုတမတော်တော်မှခေါ်ပြီးတော့မှလာကော်မတီထဲမှာထည့်နိုင်သေးတယ်ဆိုလို့ရှိရင်ဒီတိုင်းသားတွေကိုကိုစားပြုတဲ့လူတွေနဲ့အတူတူထိုင်ပြီးတော့အတူတူထိုင်စဉ်းစားပြီးတော့အတူတူဖြေရှာတဲ့ကိစ္စမျိုးပိုသင့်တော်တယ်လို့ထင်တယ်this oh ara we tru wa come together sit together oh ba le atulu time me atulu pyo me atulu su ni me so au sa mi yo pu bi kaung le lo jano tin ma le
okay doctor nai ao li lai mo ma khana ni bi ba ng khya jano doctor yan myo tain phit kho chin ma le doctor yan myo tain ja ba la khya okay ku yan myo tain ja ba la khya oh doctor yan myo tain phone line ja ba lu jano တော်ရှင်တူးကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဆွေးနွေးမယ်ဆိုတော့ကိုတီးလိုက်မှုထိုင်းနိုင်ငံကလီလိုက်မမှာရှိပါလားကိုတီးလိုက်မှုပြောစတိုတိုဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နေတော့ပင်လုံစာချုပ်ဆိုတာပင်လုံစာချုပ်ဟာအခုတို့ဖြောက်ဖြက်ထားတာတော့နှစ်ပေါင်းများလောက်ကြာနေဘာဖြစ်လို့ဖြောက်ဖြက်ထားတယ်လဲဘယ်သူဒီမှာရှိတယ်အဲ့ဒါအမှန်ကန်တော့နော်အဲ့ဒါကိုမလုပ်သင့်ဘူးဗျနော်အဲ့ဒါကိုကျွန်တော်တိုင်းလာခေါင်းဆောင်တွေအနေနဲ့အဲ့ဒါကိုဖော်ထုတ်ရမှာဗျခေါ်ထုတ်ပြီးတော့နော်နိုင်ငံတကာကိုတင်ပြရမှာနော်အမှန်ကန်နိုင်ငံတော်ကိုတင်ပြပြီးတော့နော်ဒီပြလုံးနီလာအကိုနော်ပြန်လဲပြီးတော့နော်ပြန်လဲပြီးတော့တွေ့ဆုံတွေ့ဖို့ပြန်လဲပြီးတော့ရယူဖို့နော်အဲ့ဒီရေးရတဲ့အတိုင်းပေါ့ဗျာအခုနောက်ထပ်ရေးမဲ့ပြည်တော်ကတော့ဘယ်လိုရေးအောင်မလဲဆိုတော့ဒါသူတို့ရဲ့လှုပ်ဆောင်ချက်မှာနော်မူတည်ပါတယ်ခင်ဗျာဒီလက်ရှိအစိုးရလက်ရှိရှစ်တပ်ပေါ့ဗျာနော်သူတို့ရဲ့လှုပ်ဆောင်ချက်မှာကျွန်တော်တို့ကတော့ယူတာမှုမရှိဘူးလို့ပေါ့ကျွန်တော်မြင်တယ်ပါလို့လဲဆိုရင်နော်နှစ်ပေါင်းများစွာကျွန်တော်တို့လိမ့်လေလက်စားပြီးတော့နော်ကျွန်တော်ပြည်သူလိမ့်လေလက်စားပြီးတော့တို့ဖိနှိပ်အုပ်ချုပ်လာခဲ့တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့စစ်မှန်တဲ့ခေခေစစ်မှန်တဲ့ငင်းငိုင်းကြီးအဲ့ဒါကိုကျွန်တော်တို့ကအမတမလိုချင်တယ်တောင်းဆိုတယ်ဒါပေမဲ့တို့ကအမြဲတမ်းပြည်သူတို့အမြဲတမ်းဖိနှိပ်နေတဲ့အဖွဲ့အစည်းတစ်ခုလို့ကျွန်တော်မြင်နေရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုတိရမှုကျေးဇူးပါကျွန်တော်နောက်တော့တော်ရှင်တူဖိတ်ခေါ်ချင်ပါတယ်ကိုစိုးဝေကိုစိုးဝေအဲ့တို့ဆွေးနွေးမြင်ရလို့ရပါတယ်တို့တို့လေးပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီပေါ့ဗျာဟိုဟိုကိုလိုနီခက်လလိုက်ကျိုးပန်းစဉ်ကဆက်လာတဲ့တိုင်းနာစေတနာဟာစတင်ပေါ်လာတဲ့ပေါ့ကိုလိုနီခက်မှာလလိုက်ကျိုးပန်းစဉ်ကကျိုးပန်းစဉ်အခါကနေဆက်လာတဲ့တိုင်းနာစေတနာကဒီမိုကရေစီပြည်သူ့ကြောင်းလေးကာလမှာတင်းတခုံနဲ့ခေါင်းပြန်လာပြန်ထောင်လာတယ်လို့ကျွန်တော်အမြင်နဲ့လေနော်ကျွန်တော်ရာသီအဆက်ဆက်မှာကျွန်တော်ရာဇဝင်အဆက်ကပင်းအဆက်ဆက်ကဓမ္မတက်ရာဇဝင်နဲ့တိုင်းပြည်ကိုစီမံခန့်ခွဲအုပ်ချုပ်သွားတဲ့အချိန်မှာလူမျိုးစုကြီးအပေါ်မှာဘာမှပြဿနာမရှိခဲ့ဘူး။နောက်ပါလဲဆိုတော့ကျွန်တော်ဓမ္မတက်ဆိုတာကျွန်တော်မြန်မာနိုင်ငံကဒီဗုဒ္ဓဘာသာရေးကြည့်မှုခံမှုတဲ့အခါဓမ္မတက်ဆိုတာမှလူမျိုးခွဲခြားတာမှမရှိတာဟု
တ်။ဟုတ်ကဲ့။အ
ဲ့ကတော့လည်းဘာမှမရှိဘူး
။ဟုတ်ကဲ့။ဒီ
နေ့ပဲတလို့ဟုတ်ကဲ့။ကျွန်တော်ဆက်ပြောမယ်ဟုတ်ကဲ့။ဟုတ်ကဲ့ဟုတ်ကဲ့။အခုအခါမှာဘယ်လိုဖြစ်လဲဆိုတော့ဒီကိုလိုနီခက်ခါဆက်ခဲ့တဲ့တိုင်းနာပြဿနာကဒီမှာတနည်းတစ်ခုနဲ့ပထမတော့လိုခေါင်းပြန်ထောင်လာနေတယ်နော်ဒီခိတာကလည်းဘာကြောင့်လဲဆိုလို့ရှိရင်ကိုမီခက်မှာကလည်းဟိုတည့်ရဟိုလွတ်လပ်ရေးတည့်ဒီနောက်ကျရင်တည့်ရတို့မှာအကြီးကြီးဖြစ်တယ်လို့ဒီအာနာရှင်နဲ့ဒီကျွန်တော်တို့ဒီလိုဒီခက်ဟိုကူကြောင်းရေးကာလမှာတို့မှာလည်းတည့်ရနောက်ကျရင်တည့်အမျက်ထင်တယ်ဒီကက်တာနဲ့ကျွန်တော်ဖော်ရင်းလို့ကျွန်တော်ယူချတယ်ပေါ့နော
်ဟုတ်ကဲ့ကိုစိုးဝေးတိုးတိုးလေးဖြတ်လိုက်ပါဟု
တ်ကဲ့ဥပဒေပြည်ပြည်ကြောင်းလဲပတ်တယ်ပတ်တယ်လို့ကျွန်တော်ပြောကြအောင်မယ်ဒီ27ရာစုပြည်လုံးညီနာကပေါ့နော်ဒါတိတ်အမှန်တရားအရေးကြီးပါတယ်အချိန်လေးကုန်ငွေလေးကုန်ပြီးတော့ကျွန်တော်အားလုံးဝိုင်းဝန်းကြိုးစားနေကြတယ်မြန်မာနိုင်ငံညီညွတ်မှုဒီမိုကရေစီတည်ယူဖြစ်ဖို့အတွက်ကိုအဲ့ဒါမှာကျွန်တော်တို့သဘောတူညီချက်တစ်ခုရှိတယ်။နော်အချုပ်အခြားအနာဒီတိုင်းနာပြည်ကြီးတန်ဟာဖြစ်ချင်းလာပြီးဆိုတော့အဲ့ဒီပင်လို27ရာစုပင်လုံးညီလာကသဘောတူညီချက်တွေကိုတက်မတော်ရောအတိုင်းငံပြည်ပြည်ဦးဆောင်တဲ့အဖွဲ့ရောဟိုလက်နက်ကိုင်အဖွဲ့တွေရောအဲ့ဒါကိုဆွတ်ဆွတ်ထဲမှာချပြပြီးတော့ဥပဒေပြည်မယ်ဆိုတဲ့အချက်ကလည်းသူတို့သဘောတူညီကြတာအဲ့ဒါမှာ
ဟုတ်ကဲ့ကိုစိုးဝေးကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးမဲ့သူဒေါက်တာရေမျိုးသိန်းဒီလိုင်းပေါ်ပြန်ရောက်လာလို့ပါဒေါက်တာရေမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ပါဗျာဟုတ်ဟုတ်
ဒေါက်တာရေမျိုးသိန်းခုနကတော့ဒေါက်တာလေးအောင်ဆွေးနွေးသွားပါလေအဓိကတော့ဒီအဓိကမြန်မာအစိုးရကြားပါလားခင်ဗျာလိမ့်ဟု
တ်ဗျာဟုတ်
ဟုတ်ကဲ့အဲ့တော့ကျွန်တော်အခုဒေါက်တာရေမျိုးသိန်းကိုမေးချင်တာကအခုလက်ရှိ27ရာစုပင်လုံကျင်းပနေတာလည်းရှိပါတယ်ခင်ဗျာအဓိကတော့ဖေရပီအောင်စုတိဆောက်ရေးမှာအစိုးရနဲ့တိုင်းသာကြားထဲမှာအခုဆိုလို့ရှိရင်ဒီညီလာခံကြီးကလည်းတုတ်ဆိုင်နေတဲ့သဘောဖြစ်တော့အခုဖော်ရပြောင်စုသွားမဲ့အခါမှာစီရေးဖြစ်တဲ့ကိစ္စတွေကဒီပိုင်းပေါ်တော့နိုင်ငံကြီးကကြုံနေရတဲ့အဟန့်တားတွေဆိုရင်ကိုရံမျိုးသိမ့်ဘယ်လိုမြင်ပါလဲ
အဲကျွန်တော်မြင်တာတော့လက်ရှိပေါ်လေ2018ခုနှစ်ဒီဇူလိုင်လနောက်ပိုင်းမှာကျွန်တော်တို့ဒီပြည်တော်စုညီညွတ်ရေးညီလာခံပေါ့27ရာစုပြည်လုံးကိုမကျင်းပနိုင်ဘူးဖြစ်နေပါတယ်အဲဒီမှာအဓိကအချက်အသေးကတော့ဒီ အစိုးရတက်မလို့လေဒီတိုင်းပါလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာတော့ဟိုဂျုံဂျီမင်းနားလည်မှုကိုခိုင်ခိုင်မာမာမတိဆောက်နိုင်တဲ့အနေအထားကိုကျွန်တော်ကမြင်ပါတယ်အချက်ကအစိုးရကျုပ်ဟိုအစိုးရတက်မလို့လေဒီတိုင်းပါလက်နက်ကိုင်အဖွဲ့အစည်းတွေမကောက်ဘူးအဲလားနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးပါတီတွေကြားမှာလည်းပဲခုနားလည်မှုတိဆောက်တဲ့အပိုင်းမှာအဲဂျီမမဟိုဒီလိုရှိနေတယ်လို့အဲ့လိုသုံးသပ်ပါတယ
်အဲ့တော
့လက်ရှိအချိန်မှာဟိုအမှန်တကယ်ဖွဲ့စည်းနေတဲ့နိုင်ငံလုံးအတိုင်းအတာနဲ့အခက်ရစိမ်းလေးကိုဒီကပို့ပြီးတော့ခိုင်ခိုင်မာမာရရှိအမြင်နဲ့ပေါ်ဆောင်နိုင်ပြီးတော့တော့အစိုးရတက်မလို့နဲ့တိုင်းပါလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တွေကြားမှာအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာကျေကျေပြန့်ပြန့်နဲ့အချိန်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုလုပ်ပြီးတော့အဲ့ဒီကနေတစ်ဆင့်သဘောတူညီချက်ပြအောင်ပေါ်ဆောင်နိုင်လို့ညတလို့ဒီလိုလိုအပ်နေတယ်လို့အဲ့ဒီသုံးသပ်ပါတယ်ဟု
တ်ကဲ့ကျွန်တော်နောက်တစ်ခုက concept အပိုင်းကိုမေးချင်ပါတယ်ပြောမယ့်ဆိုရင်ဒီ NLD အပါဝင်မြန်မာအာဏာပိုင်ဒီဘက်ကလည်းပင်လုံညီလာခံပင်လုံစိတ်ဓာတ်ပင်လုံသဘောတူညီချက်ဒါကိုအလေးထားပြောတယ်တိုင်းနာတွေဘက်ကလည်းပြောပါတယ်ပင်လုံစိတ်ဓာတ်ပင်လုံနှစ်တာရပြောတဲ့အခါကျတော့ဒီပေါ်မှာတကယ်ပဲတူတူညီညီရှိရလားကွဲပြားမှုတွေဘာတွေများတွေ့မိပါလဲ
ကျွန်တော်မြင်တာတော့ကျွန်တော်တို့ပေါ့လေဒီနေ့ပေါ့1948ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပင်လုံစာချုပ်ရဲ့အပိုက်ခွနဲ့မှာသူကပြည်နဲ့ပြောထားပြီးသားပါတောင်တန်းပြည်သားမှာရှိတဲ့နိုင်ငံသားတွေကဒီမိုကရေစီနိုင်ငံများမှာအခြေခံလေးသတ်မှတ်ထားတဲ့အခွင့်အရေးတွေရပိုင်ခွင့်တွေရရှိခံစားစီရမယ်ဒါအပိုက်ခွနဲ့မှာပြောထားတယ်နောက်အပိုက်ဆက်နဲ့မှာကြတော့တောင်တန်းပြည်သားများအတွက်နေထွေးအုပ်ချုပ်ရေးတွင်ကိုယ်ပိုင်အုပ်ချုပ်ခွင့်ကြားခံခွင့်အပြည့်အဝရှိကြောင်းလူအချင်းလက်ခံတယ်လို့ဒါ1948ကအဘိုးကြောင့်ကန်ကိုယ်တိုင်လက်မှတ်ရေးထိုးထားတာပါ။ဟောဒီနေ့သဘောကကျွန်တော်တို့နိုင်ငံမှာလွတ်လပ်ရေးရပြီးကြတဲ့ကဒီပင်လုံစာချုပ်ရဲ့အပိုက်ခွင့်နဲ့အပိုက်စနစ်ကိုဟိုစောင့်နိုင်ခြင်းလုံးဝမရှိသေးတာဟာအရှိအခြေအနေအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေပါတယ်။အဲဒီအတွက်ကြောင့်မလို့အဲ့ဒါကိုအမြန်ဆုံးပေါ်ဆောင်နိုင်ဖို့တော့ညှိနှိုင်းပြလို့အပ်ပါတယ်။သဘောတူညီချက်တွေရအောင်လုပ်ဖို့လိုအပ်ပါတယ်။အမြန်ဆုံးပေါ်ဆောင်နိုင်အောင်လို့ဘုလိုအပ်တယ်လို့အဲ့လိုသုံးသပ်ပါတယ်
ဟုတ်ကဲ့ဒီကိစ္စမှာခုနကကိုဒေါက်တာရေမုံသိပ်ပြောတဲ့အချိန်မှာအဲ့နှစ်ချက်ကိုအများဆုံးဖော်ဆောင်နိုင်မှုဆိုလို့ရှိရင်ဘာကြောင့်အဲ့လောက်ထိကြံ့ကြံ့နေရလို့မြင်ပါလဲဘာတွေခက်ခဲအများရှိပါလဲအဲ့ဒေါက်တာရေမုံသိပ်ဖုန်းပြန်ကျသွားတယ်ထင်တယ်အာကျွန်တော်ပင်တိုင်းဆွေးနွေးအာကျွန်တော်သရရှင်တွေလည်းရှိနေတော့သရရှင်တွေကိုကျွန်တော်ဟိုဆွေးနွေးမယ်ဆိုရဲမင်းများလို့သရရှင်တွေကိုကျွန်တော်အလှည့်ပေးကြပါလဲကိုစလိုက်ပွေကွန်ဒီလိုင်းပေါ်မှာရှိပါလဲကိုစလိုက်ပွေကွန်တူတူတူဆွေးနွေးမင်းများလို့ရပါလဲ
โอเคဒီစာကား NLD ကိုကျွန်တော်တို့ကပြောလို့မရပါဘူးဒီဥစ္စာကအသက်မရောကိုကျွန်တော်တို့ကပြောရမှာဖြစ်တယ်ကျေရတ်ကစီလုံးညီလာခံဆိုတဲ့ဥစ္စာကကျွန်တော် NLD နေနေတော့အားလုံးကပေးချင်တယ်အဲတော့အခုသိရှိဖို့ကိုပြင်နေဆိုတဲ့ဥစ္စာကဒီလိုမျိုးလားဟိုပြောင်းရှိဆိုတဲ့ဥစ္စာကိုကျွန်တော်ပေါ်ဆောင်ခြင်းနဲ့ဆိုရင်တော့ဒီအကောင့်ချက်ရမယ်ကိုရှိပုံဒီနဲ့ဥစားကပထမဥစ္စာတက်မလို့လေးပြမယ်ဆိုတော့ပုံမှန်260ကိုသူတို့တင်ဆင်ပြရမှာဖြစ်တယ်။အဲဒီဝန်ကြီးချုပ်ကိုပြည်ညွတ်တော်မှဒီကတည်းဆဲပြည်ညွတ်တော်မှဒီကရွေးချယ်ရမယ်လို့ပထမဥစ္စာတင်ဆင်ပြရမှာဖြစ်တယ်။ဒီမှာတက်မလို့ကပြည်ညွတ်တော်မှဒီနေရာမှာနေရာစီမှာတက်မလို့ရဲ့ဥပဒေကြီးအမှတ်ကြီးကအဲဒီသူတင်ပြရမှာဖြစ်တယ်။အဲ့ဒါလို့ပြီးနေစီတော့ဒီဒီပြည်လုံးကြီးကတော့အခြေခံမူတွေချက်မှတ်နေဆိုတဲ့အစမတိုင်ခင်မှာတချို့ရှိတဲ့ပုံကိုဖက်ဒရယ်ကောင်စီတုံးစားနဲ့အရင်ပြင်ဆင်ပြရမယ်ပေးရမယ်ရှင်တော့သူတို့တိုင်းကတွေကယုံလာမှာဖြစ်တယ်တော့ချေမှအနေနဲ့တချို့ရှိတဲ့ပုံကိုလိုအပ်တဲ့အစအရင်ပြင်ဆင်ပေးမယ်ရှင်တော့သူတို့တိုင်းကတွေကယုံနေလို့ပြောချင်ပါတယ်ကွာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်တော့ရှိတူဖိတ်ခေါ်ချင်ပါတယ်ကိုတက်ခိုင်တူတူတူဆွေးနွေးမြင်မြန်လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာဒီပြည်တော်စုအရေးဆိုတဲ့နေရာမဟုတ်ဗျာဒီသတ်သဖြင့်ပြည်တော်စုတိဆောက်တဲ့နေရာမှာဒီမီဒီယာကဏ္ဍဆိုတဲ့နေရာကပါဝင်တော့ဗျာအဲဒီမီဒီယာကဏ္ဍအနေနဲ့ဒီဖက်ဒရယ်ပြည်တော်စုတိဆောက်ဖို့ရေးကိုဘယ်လိုနေရာကူညီပေးနိုင်မလဲဗောဗျာဥပမာဟိုကြေတနာတစ်ခုဖြစ်တယ်ကြေတနာတစ်ခုဖြစ်တဲ့နေရာမှာအာဒီဖုန်းလေးတစ်လုံးနဲ့ကိုယ်ပဲသကောက်ဒီဘက်သကဒီဘက်ကိုပို့ဒီဘက်သကောက်ဟိုဘက်ကိုပို့ကြေတနာဖြစ်တဲ့ဆိုတဲ့အချိန်မှာနှစ်ဖက်လုံးအမှန်ကြီးပြောမှာဒါမှမဟုတ်မီဒီယာအနေနဲ့အမှန်သူတို့ပြောတဲ့ဟာမှန်ဟုတ်ချင်မှာဟုတ်လိမ့်မယ်မီဒီယာအနေနဲ့ဒါအမှန်မှလို့ချမှပြပဲနဲ့တစ်ဖက်သကောက်ဟိုဘက်ပို့ဒီဘက်သကောက်ဟိုဘက်ပို့ဆိုပုံစံမျိုးမီလာလေးပေးနိုင်ပုံစံမျိုးအဲ့ဒီလိုမျိုးလုပ်ထားရခေါ်ဒီပြည်တော်စုဘယ်လောက်များကျိုးရှိမလဲပေါ့မီဒီယာအနေနဲ့ဒီပြည်တော်စုဟိုတစ်ဖက်နဲ့ ယုံကြည်မှုတည်ဆောက်ရေးမှာဘယ်လောက်ပဲအခုညီပေးနိုင်မလို့ဗျာအဲ့ဒီဟာလေးကိုဟိုမေးရဆင်းနေကြတာပါဟုတ်ကဲ
့ဟုတ်ကဲ့မီဒီယာရဲ့အခန်းကဏ္ဍတော့ကျွန်တော်တို့ဗက်ပေါင်းစုံအမြင်တွေအားလုံးကိုတင်ပြတဲ့သဘောပါပဲကျွန်တော်တို့ကငကုံချုပ်ပြီးလို့မရပါဘူးတကယ်တမ်းဖြည့်ထုတ်အောင်နိုင်ငံရေးသမားတွေအဖြည့်ထုတ်အောင်ပါဒါတော့ပဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ဒေါက်တာနိုင်အောင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဒေါက်တာနိုင်အောင်ကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဒေါက်တာနိုင်အောင်ခုနကကိုနိုင်အောင်လို့ပြောသွားတဲ့အထင်မှာကိုယ်လက်ချက်တွေပေါ့နော်ဒီပြည်တော်စုနဲ့ပတ်သက်လို့ယူဆကိုယ်လက်ချက်တွေရှိအဲ့တော့ဒေါက်တာနေအောင်တို့တော့ရှောက်ဆွေးနွေးခဲ့ကြရာကြီးရှိကျွန်တော်ကြားခဲ့ပူပါတယ်မက်ထရိုထဒီနီလာကန်တွေပါလောက်ခဲ့တဲ့ခါကျတော့အဲ့တော့ရခဲ့တဲ့ common ground တွေတကယ်ဖြစ်နိုင်ရည်ရှိတဲ့ common ground တွေဘာတွေများဖြစ်ထွက်ခဲ့တာရှိပါလဲ
အော်ပြောမယ်ဆိုလို့ရှိရင်တော့ဒီ Ferrari ပြည်တော်စုကိုတွားရမယ့်အခြေခံမူရှိချက်ဆိုတာထွက်တာရှိတယ်အဲ့ဒီပေါ်မှာမှဒီ Ferrari constitution ပေါ်ဒီအဲ့လိုမျိုးဆွဲတာတွေရှိတယ်နောက်ပြီးတော့မှပြည်နယ်တွေရဲ့ဖွဲ့စည်းပုံအခြေခံမျိုးဆွဲတာရှိတယ်အခြေခံယူဆချက်ကတော့ဘာလို့ဆိုကျွန်တော်တို့အားလုံးသဘောတူတာကဒီတိုင်းသားတွေကသူတို့မှမူလကိုပိုင်ပြတ်ထန်းမှုရှိတယ်ကိုပိုင်အာဏာရှိတယ်အဲ့ဒီကနေပြီးတော့မှအလဲပဲပြောင်စုကိုဘလို့အာဏာတွေခိုးဝေ့ပြီးလဲဆိုတဲ့ကိစ္စပေါ့ဆိုတော့အဲ့ဒီအခြေခံပေါ်မှာသွားတဲ့အတွက်ကြောင့်မလို့ဒီဆွေးနွေးမှုတွေအဆင်ပြေတယ်နောက်ပြီးတော့အားလုံးပါဝင်မှုပေါ့နော်အဲ့တော့ဒီထဲမှာဒီလိုကြာပြောမယ်ဆိုလို့ရှိရင်ဒီယုံကြည်မှုတွေရှိလာတဲ့ဥစ္စာကဘာလဲဆိုတော့ဟိုလူမျိုးကြီးလွန်မိုးမှုဆိုတာကိုပြတ်သွားအောင်လုပ်လိုက်ဖို့လိုတယ်။ကြာသနာမှနွားချမ်းသာရတယ်ဆိုတော့ sense ကိုမထောက်လုပ်ဖို့လိုတယ်။အဲ့လိုလုပ်လာလို့ရှိရင်အသီးကနေပြီးတော့လိုလားလားနဲ့ပြည်အောင်စုဆိုတာလည်းရှိဖို့လိုတယ်။နော်အခွဲတွက်ခွင့်နဲ့ပြောစရာမလိုဘူးလို့မခွဲတွက်ခြင်းလို့လည်းအခုအတူတူပေါင်းလုပ်နေကြတာပဲ။အဲ့တော့ခွဲတွက်ဖို့စကားလည်းပြောစရာမလိုဘူး။နော်ခုနပြောတဲ့ come together ပေါ့။ဒါနေပါပြီဆိုတော့ဘာလို့ခွဲတွက်မှာလားလို့မမေးတာလေဆိုတဲ့ပုံမျိုးပေါ့ဆိုအဲ့လို sense မျိုးအဲ့လို ခံစားချက်မျိုးဖြစ်အောင်လုပ်ဖို့လိုတယ်။နောက်တစ်ခုကဒီခုနပြောတဲ့ဆိုလို့ရှိရင်ဒီဟိုပါပြောအနာကိုရင်မှုတွေမှာလည်းဘလို့ဒီဘလို့လုပ်မယ်ဆိုတဲ့ဟိုအသေးစိတ်တွေဆွေးနွေးထားတာတော့ရှိပါတယ်နော်။ဆိုတော့ဟိုပြောချင်တာတော့တစ်ချက်တည်းမှာပဲဘာတောင်ဖြစ်သွားစေလဲဆိုတော့အရင်တော့အင်္ဂလိပ်စကားလို့ပြောရင် federal ပေါ့။အာ federal ဆိုတဲ့စကားကြီးကဖဲချင်တဲ့ဥစ္စာမျိုးဖြစ်ပါတယ်။အဲ့ဒါကြောင့်မစာလုံးကိုပြအောင် federal ပေါ့ဗျာ။အတူတူဖက်ပြီးတော့သွားရမယ်ဆိုတဲ့သဘောမျိုးနဲ့ Federal ဆိုတဲ့စကားမျိုးတော့မှအခုပမာမှလည်းသုံးနေကြပါတယ်။အဲ့လိုစကားမျိုးတွေတော့မှတိုင်းသားတွေရှင်နေရနေပြီးတော့အာကြီးကြီးပြူနစ်နစ်ကာကာနဲ့ထွက်လာတာ။ဆိုတော့ဒီတစ်ခုလုံးကိုဒီပြောင်းရွှေ့တစ်ခုလုံးငါတို့အားလုံးပိုင်နေဆိုတဲ့ stage မျိုးရောက်သွားတယ်ဆိုလို့ရှင်ဒီခက်ခဲတဲ့အားလုံးဆိုလို့ပြောပြလို့ရပါတယ်ဒီကျွန်တော်ပြောချင်တာ
ပါ။ဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိန်းကိုလည်းတစ်ဆက်သေးမေးချင်ပါတယ်ခုနကကိုနိုင်အောင်ပြောသွားတဲ့ထက်မှာပါပါတယ်လူမျိုးကြီးဆိုတဲ့ကိစ္စ။အဲ့တော့ခုလက်ရှိကြုံနေရတဲ့ Ferrari ပြောင်စုတိဆောက်ရေးမှာလူမျိုးကြီးဝါဒလူမျိုးရေးဝါဒဒီလူမျိုးငယ်ဝါဒပေါ့နော်ဒီဟာတွေကကြုံနေရတော့မလားရှိနေရတော့မလားမြင်နေရတော့မလားဒေါက်တာရံမျိုးသိန်းအမြင်သိချင်ပါတယ
်။အဲကျွန်တော်ကတော့ဒီတိုင်းရင်းသားလူမျိုးစုတွေနဲ့ကျွန်တော်တို့ဒီမှာတိုင်းရင်းသားတွေနဲ့ကြားမှာပေါ့လေ။ဒီတိုင်းများစွာပေါ့ဒီအခြေပြလာတဲ့ဒီလူနားလေမျိုးပြတ်တော့တဲ့ဒီလူနားလေမျိုးလွဲချော်တဲ့အခြေအနေတွေကတော့လက်ရှိအခြေအနေအထိအရှိမေတဲ့လို့မြင်ပါတယ်အဓိကကတော့လွတ်လပ်ရေးချပြီးကတည်းကစပြီးတော့အရှိအခြေအနေအထိဒီမြန်မာခေါင်းဆောင်အဆက်ဆက်ဟာစေစာချုပ်မှာဖော်ပြထားတဲ့စေနာလူစုတွေရဲ့ဓာတ်ပိုင်ခွင့်တွေအခွင့်အရေးတွေကိုယ်ပိုင်အုပ်ချုပ်ခွင့်တွေကိုယ်ပိုင်ပြတ်ခန်းခွင့်တွေကိုတိုင်းရင်းမရှိတာဟာအဓိကအန္တရာယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒါဒီအတွက်ကြောင့်မလို့လက်ရှိ
အဲဒေါက်တာရေမျိုးသိန်းဖုန်းကျသွားပါတယ်ကျွန်တော်ဒေါက်တာနေအောင်ပဲပြန်မေးချင်ပါတယ်ခုနကကျွန်တော်မိတဲ့မိကုန်ပါပဲဒီလူမျိုးကြီးဝါဒလူမျိုးကြီးဝါဒဘယ်လောက်ထိပြင်းထန်တဲ့မြန်မာနိုင်ငံထဲမှာရှိနေတုန်းလဲဖရပီကောင်စီဟုတ်ကဲ့
ရှိပါတယ်အဲ့ဒါကဒီလူမျိုးလက္ခဏာတွေမကဘဲနဲ့ဒီဘာသာရေးရပေါ့တော့ဒီဗါလဲဟိုဒီလူနည်းစုတွေပေါ့ဗျာဘာသာရေးရပြီလူမျိုးရေးရပြီအဲ့မှာဖြစ်နေမှုရှိဥပမာဆိုရကြတော့ဆယ်ပဲပြောမဆိုလို့ရှိရင်ဟိုဗါမုတ်ပြင်းနေမှာဗိုလ်ချုပ်နာမည်နဲ့တရားတက်တဲ့ကိစ္စအခုလောက်ကောင်မှာဟိုဗိုလ်ချုပ်ချုပ်လုပ်တဲ့ဆိုတဲ့ကိစ္စအစရှိရင်ပေါ့နော်ဆိုတော့အခုကိုပြီးခဲ့တဲ့ရွေးကောက်တွေမှာကြည့်လို့ရှိရင်မုတ်ပြင်းနေမှာဆိုလို့ရှိရင်ကာလန်ပြည့်ရမျိုးကြီးအားလုံးကဒါပမာအများစုတွေဖြစ်တဲ့ဥစ္စာတွေဖြစ်သွားပြီအခုကချင်းပြည်နယ်မှာဆိုမြို့ကြီးနားမှာပမာအများစုဖြစ်သွားတယ်ဟိုဟိုဆိုတော့အဲ့လိုမျိုးဟာမျိုးတွေမှာအဲ့လိုဗာမန်နိုင်ဇေးရှင်းမှာပမာမှုပြုခံရတယ်ဆိုတော့စိတ်ပြိုးရရှိတယ်နောက်ပြီးတော့ဥပမာဆိုလို့ရှိရင်ခရစ်စတန်ဟိုဘာလဲဒီဘာသာငယ်တွေကဟိုကိုယ်ကွယ်ရလုပ်တယ်ဆိုရင်ပြဿနာရှိတယ်ဒါပေမဲ့ဘာသာငယ်တွေကိုယ်ကွယ်ရကိုလာဟိုဖုန်ကြီးရောက်ဆောက်မယ်ဇေဒီဆောက်မယ်ဆိုလို့ရှိရင်အားလုံးကတည်ပြီးတော့မှဒါဟိုအများမမလူမျိုးအများဆုံးမပြောကြဘူးအစားရှိတဲ့ပြည့်ဟိုဖိနှိပ်ခံရတယ်နှိမ်ချခံရတယ်ဆိုတော့စိတ်မျိုးကတော့ရှိနေတာအမှန်ပဲနောက်ပြီးတော့နောက်တစ်ခုကဘာလဲဆိုတော့ ဒါလူမျိုးရရမယ်နောက်တစ်ခုကဒီကျွန်တော်ခဏခဏပြောတဲ့စကားရှိတိုင်းရင်းသားတွေကလေသူစစ်တမ်းမှာဘယ်လောက်ဖြစ်လဲဆိုငါတို့ကွာဟိုဘယ်စစ်တမ်းမှာမလာရင်ငါတို့ကငင်းကြမ်းတယ်ဘာမှမလိုဘူးဆိုတော့အထီးတောင်မှကနာနာကြီးကြီးဖြစ်ကြတာလည်းရှိတယ်ဆိုတော့အဲ့လိုဟာမျိုးတွေမှာလာပြီးတော့ဖြစ်ဖြစ်တဲ့စစ်တပ်ဆိုလို့ရှိရင်သူတို့နားလဲတာကပါဆိုဗမာစကားပြောဗမာလို့ပဲထင်တာလေဆိုတော့အဲ့လိုဟာမျိုးတွေကသူတို့တောက်လျှောက်ကလာဟိုဗာလဲဟိုဆွေးစည်းမျိုးဆက်နှစ်ချောက်ကလောက်ဒီပါတော့အခုဆို generation 3ခုလောက်ရှိပြီဆိုတော့ခံစားရတဲ့ဟိုနာကြီးမှုကဟိုများတယ်ပေါ့နော်တစ်ဖက်ကလည်းဒီကျွန်တော်ကိုယ်တိုင်ပါဗမာအများစုနေရကျွန်တော်လည်းနှစ်ချောက်ကလောက်ဒီအတူနေလာပြီးတဲ့ခါကျမှဟိုအကုန်လုံးအတူတူပဲဆိုတဲ့ခံစားချက်ကဖြစ်တယ်ဒါပေမဲ့တကယ်တမ်းသွားကြည့်လို့ရှိရင်အထက်ထဲမှာရင်ထဲမှာကျန်နေတဲ့ခံစားချက်တွေအများကြီးရှိပါတယ်အဲ့ဒါကိုကျွန်တော်နားလည်အောင်လုပ်ဖို့လိုတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့လူမျိုးငယ်တွေလူနည်းစုတွေကခံစားချက်တွေကိုကျွန်တော်ဝင်မကြည့်နိုင်ဘူးပဲနဲ့ငါတို့အများစုပဲဆိုတဲ့စိတ်နဲ့ငါတို့ဖြစ်ချင်တဲ့ပြည်တော်စုဆိုတဲ့ဥစ္စာမျိုးပုံများတယ်လို့ထင်တယ
်ဟုတ်ကဲ့ကျွန်တော်10မိနစ်လောက်ပဲချိန်ရပါတယ်ကျွန်တော်နောက်ဆုံးမိကွန်ဒေါက်တာနေအောင်ပဲမိလိုက်ချင်ပါတယ်အခုလူမျိုးခုနကအဟန့်တားတွေအနှောက်တားတွေမျိုးစုံကြုံရတဲ့အချိန်မှာပဲဆရယ်ပြောင်စုမြန်မာနိုင်ငံမှာတိဆောက်နိုင်ဖို့မျှော်လင့်ချက်ကရှိရလားခင်ဗျာတကယ်တမ်းတူညီနေတဲ့ common ground ရှိရလား
ရှိပါတယ်ကျွန်တော်မြင်လာတော့ဗာလဲဆိုတော့အခုဆိုလို့ရှိရင်တိုင်းသားတွေအားလုံးကကိုကပြောင်စုကြီးနဲ့အတူတူဆက်နေရမယ်ဆိုတော့ခံစားချက်မျိုးစုံတည်းမရှိတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လိုလိုလားလားနဲ့အခုတွဲဆောင်ဆွေးနွေးပွဲအဖြေရှာရေးကိုတွားနေကြတာပဲအဲ့လိုပဲကျွန်တော်မြင်လာတော့ဗမာပြည်ထဲမှာလည်းတိုးတက်တဲ့ဒီဗမာလူငယ်တွေနော်အားလုံးကလည်းအခုတပြေးပြေးနဲ့ဖက်ဒရယ်လက်ခံလာကြတဲ့ဥစ္စာကြီးနောက်ပြီးအနည်းဆုံးတော့ဗျာဟိုစစ်တပ်ကရောဖြစ်ဖြစ်ဒီနိုင်ငံပါတီရောဖြစ်ဖြစ်အခုပင်လုံးကြီးလာမှာဒီဖက်ဒရယ်ဒီမိုကရက်တစ်ပြည်အောင်စုတည်ဆောက်ရမယ်ဆိုတဲ့ဥစ္စာမရှိဘူး။ဒါပေမဲ့ဖက်ဒရယ်ဒီမိုကရက်တစ်ပြည်အောင်စုဘယ်လိုတည်ဆောက်ရမယ်ဆိုတဲ့နီးနာတော့ကွာနေတာပေါ့နော်ဟိုဘယ်သူကအနာအဓိကပိုင်တာလဲဆိုတဲ့အမြင်တွေတော့လွဲနေတာပေါ့နော်။ဆိုတော့အဲ့ဒါကြီးကညှိနှိုင်းဖြေရှာမယ်ဆိုရင်ရတာရှိတယ်။ဒါကျွန်တော်မြင်တာတော့တိုင်းရင်းသားတွေခွတ်တက်မှာပဲခွတ်တက်မှာပဲဆိုတဲ့စိုးရိမ်စကြီးတွေနဲ့သွားလုတာသူတို့ရင်ဝါကိုပေါလာမဲ့လက်တွေကိုကမ်းလာမဲ့လက်တွေကိုဆောက်ဆောက်ကမ်းလို့ဖြစ်နေတယ်။အဲ့ဒါမျိုးတွေတော့မဖြစ်သင့်ဘူးလို့ကျွန်တော်ကဟိုပြောချင်ပါတယ
်။
အဲ့တော့အနည်းဆုံးတော့တိုင်းရင်းသားတွေစိတ်ထဲမှာဒန်တူရီတူဖြစ်တယ်လို့ခံစားရအောင်လုပ်ပေးနိုင်တယ်ဆိုလို့ရှိရင်ဒါတွေကျော်ဆက်လို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တဲ့လီလိုက်စီစဉ်ချိန်လေးဆီသွားလို့ပါအဓိကပေါင်းဝင်ဆွေးနွေးပေးတဲ့ဒေါက်တာနိုင်အောင်နဲ့ဒေါက်တာရံမျိုးသိန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒေါက်တာရံမျိုးသိန်းဖုန်းလိုင်းခန်းနာပြတ်သွားတဲ့အတွက်လည်းကျွန်တော်တို့တောင်းပန်ရပါတယ်ခင်ဗျာ။ကျွန်တော်တို့တဲ့လီလိုက်စီစဉ်လို့ဒီမှာပဲညနာခွင့်ပြပါခင်ဗျာ။
ကလေးကိုကိုယ်စားဝင်လိုက်တဲ့သူကို